Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ2ရက် VOA American တန်ရဲ့တင်းင်းလေးနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိရိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ဆိုင်ရာသဘောတူညီချက်အရတရုတ်သွင်းကုန်တွေအပေါ်မှာလောလောဆယ်အမေရိကန်ဘက်ကအခွန်ထပ်မတိုးဖို့သဘောတူလိုက်ပါတယ်။ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျော့ချ်ဘူးရှ်ကိုမနေ့ဖြန်ကဆက်လို့မြို့တော်ဝါရှင်တန်ကိုတည်ဆောင်လာမှာဖြစ်ပြီးအများပြည်သူဂါရဝပြုနိုင်ဖို့လွှတ်တော်ခမ်းမမှာထားရှိမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တွင်နေပြီးနားဆင်ရမယ့်တွင်လွှာရည်ထဲမှာတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေမြန်မာပြည်ပြန်ဖို့ရေးအချိန်ချင်းကြိုးပမ်းခဲ့ကြပေမဲ့လက်တွေ့ဖြစ်နိုင်ခြင်းမရှိသေးဘူးလို့ Coxis ဘဇားကကုလသမဂ္ဂတာဝန်ရှိသူကပြောဆိုလိုက်သလိုဒုက္ခသည်တွေကလည်းသူတို့တောင်းဆိုချက်တွေကိုမလိုက်လျောမချင်းပြန်ဖို့မဖြစ်နိုင်ဘူးလို့ပြောပါတယ်
။အဓိကကျွန်တော်တို့တောင်းဆိုချင်တာသဘောတန်ကျွန်တော်တို့မူလနဲ့နိုင်ငံသားကွာတဲ့ပြရမယ်မှာဆိုတော့နမနိုင်မှာကျွန်တော်တို့မူလနဲ့နိုင်ငံတန်ကြရဟုတ်သဖြင့်ဖြစ်ပိုင်တန်ကုန်မှု
ဒုက္ခတဲ့တူလည်းဖြစ်မောင်တော်ဒေတာခန်ကျောင်းဆရာတူလည်းဖြစ်တဲ့ဥမောင်မောင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အဖက်စင်ကဏ္ဍတွေမှာတော့မြမရေးဆွေးနွေးကမှတနင်္သာရီတိုင်းတွင်ရေလုံငန်းဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးမြိတ်မဲဆန္ဒနဲ့အမှတ်1လွတ်တော်ကိုယ်စားလှယ်ဒေါ်ရီချိုနဲ့တွေ့ဆုံမေးမြန်းခန်းအပြင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နဲ့မြမပြည်မှပေးစာများဆရဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ငင်တိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးမပြေမလည်မှုတွေနဲ့ပတ်သက်ပြီးသဘောတူညီချက်လေးတစ်ခုရရှိခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကနေအမေရိကန်ကိုအပြန်လန်း Air Force One လေးပေါ်မှာသမ္မတထရန့်ကကြေညာချက်ထုတ်ပါတယ်။ဆွေးနွေးပွဲကအမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အလားအလာကောင်းနေတဲ့ကောင်းမွန်အလုပ်ဖြစ်တဲ့ဆွေးနွေးပွဲဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။တရုတ်သမ္မတရှီနဲ့ညှိနှိုင်းဆောင်ရွက်ရတဲ့အပေါ်မှာဂုဏ်ယူတဲ့အကြောင်းသိကောင်းတဲ့သဘောတူညီချက်ဖြစ်ကြောင်းအမေရိကန်သမ္မတကလေးရင်ပေါ်မှာသတင်းတောက်တွေကိုပြောပါတယ်။သွင်းကုန်ကိုနေကိုသူ့ဘက်ကပြန်လဲရုပ်သိမ်းပေးမှဖြစ်တယ်လို့တရုတ်ဘက်ကလည်းသွင်းကုန်ကိုနေကိုဖယ်ရှားပေးမယ်အကြောင်းတရုတ်ဘက်ကအမေရိကန်ထုတ်ကုန်အများအပြားကိုဝယ်ယူမှဖြစ်ကြောင်းအမေရိကန်ကိုအပြန်လမ်းမှာပဲသမ္မတထရန့်ကသတင်းတောက်တွေကိုပြောပါတယ်ဒေါ်လာ200ဘီလီယံတန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ဘက်ကအခွန်100ခိုင်နှုန်းကောက်ခံထားတာကနေအခုဇန်နဝါရီလ1ရက်နေ့မှာထပ်တိုးမယ်လို့ပြောထားတဲ့25ရာခိုင်နှုန်းအထိတိုးပြီးမကောက်ဖို့လောလောဆယ်အမေရိကန်သမ္မတဘက်ကသဘောတူထားတယ်သူလည်းသမ္မတအင်ဂျီရောကြီးညာချက်မှာဖော်ပြပါတယ်သဘောတူညီချက်မရသေးပေမဲ့လည်းအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးကွာဟချက်ကိုရှော့ချနိုင်ရေးအတွက်အမေရိကန်ရဲ့ဆက်မှုထုတ်ကုန်နေစွန့်အင်စိုက်ပျိုးရေးနဲ့တခြားထုတ်ကုန်ပမာဏအများအပြားဝယ်ယူဖို့တရုတ်တို့သဘောတူမှဖြစ်တယ်လို့လည်းအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကကြီးညာချက်ထဲမှာပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့လာမယ့် January လဒါမှမဟုတ် February လလောက်မှာတွေ့ဆုံဖို့မျှော်လင့်တယ်လို့ American သမ္မတဒေါနယ်ထရန့်ကပြောကြားလိုက်ပါတယ်။သမ္မတထရန့်မှာအာဂျင်တီးနားနိုင်ငံက G20 အစည်းအဝေးတက်ရောက်ပြီးသူ့ရဲ့ Air Force One လေးနဲ့ပြန်လာစဉ်မှာသတင်းတောက်တွေကိုလေးရင်ပေါ်မှာပြောကြားခဲ့တာပါ။တွေ့ဆုံမှုအတွက်နေရာ၃နေရာကိုစဉ်းစားတာကြောင့်ဒါမဲ့ဘယ်နေရာတွေဆိုတော့တော့သူကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။သူနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားမှာဆက်ဆံရေးကောင်းမွန်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါပြင်သူ့အနေနဲ့ကင်ဂျွန်အွန်းကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့တစ်ချိန်ချိန်မှာဖိတ်ကြားသွားခြင်းတယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဟာပြီးခဲ့တဲ့ဇွန်လကစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြပြီးသူတို့နှစ်ယောက်ကြားမှာအသေးစိတ်သဘောတူညီချက်ကိုမရခဲ့ကြပေမဲ့ကိုရီးယားကျွန်းဆက်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လှုံ့ဆော်သွားဖို့ကိုကတိပြုခဲ့ကြပါတယ်ခင်ဗျာ။
မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပယ်ဖျက်မယ်အကြောင်းလွှတ်တော်ကိုတရားဝင်အကြောင်းကြားစာပေးပို့မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။အာဂျင်တီးနားနိုင်ငံမှာကျင်းပတဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲကအပြန် Air Force One လေးပေါ်မှာသမ္မတထရန့်ကသတင်းထောက်တွေကိုအခုလိုပြောတာပါ။မက္ကဆီကိုကနေဒါနဲ့လက်တလောသဘောတူလက်မှတ်ရေးထိုးထားတဲ့ကုန်သွယ်ရေးသဘောတူညီချက်သစ်နောက်ဒီ NAFTA စတင်တက်ရောက်ခဲ့တဲ့1994ခုနှစ်မတိုင်ခင်က ကုံသွေးရေးစီးမျက်စီကန်းနဲ့အတိုင်းပြန်ပြီးတော့ကျင့်သုံးမလားဆိုတာကိုလွှတ်တော်ကရွေးချယ်လိမ့်မယ်လို့လည်းသမ္မတထွန်းကပြောပါတယ်။အခုဇန်နဝါရီလကဆက်လို့အောက်လွှတ်တော်ကိုကြီးစိုးမဲ့ဒီမိုကရက်တစ်ဘက်ကတော့မူရေကိုပဲသဘောတူထားပြီးအသေးစိတ်မပါတဲ့အခုကုံသွေးရေးသဘောတူညီချက်တဲ့အပေါ်မှာအတော်လေးတန်တရားရှိနေကြပါတယ်။အောက်လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်လာမယ်လို့ခန့်မှန်းထားကြတဲ့
ကျွန်တော်မှန်နန်စီပလိုစီကတော့အခုကုံသွေးရေးသဘောတူညီချက်ကအလုံသမားတွင်တဲ့သဘာဝပတ်ဝန်းကျင်အကာအကွယ်ပေးရေးမပါလာကြောင်းမပြည့်စုံသေးဘူးလို့ပြောဆိုထားပါတယ်ရှင်။အမေရိကန်သမ္မတဟောင်းဂျော့ချ်အေးဒဘလျူဘုရှ်ကိုလွန်သွားတာအတွက်သူ့အနေနဲ့ကွယ်လွန်သွားခဲ့တဲ့အတွက်သူ့အနေနဲ့အစိုးရ30ခုနှစ်ဖက်ထပ်တိုးဖို့ကိစ္စကိုသဘောတူနိုင်ွယ်ရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြ ုပ်ပေးဖို့တောင်းဆိုခဲ့တယ်လို့သမ္မတ Trump ကပြောပါတယ်။သူအနေနဲ့ဒီကိစ္စကိုလုံးဝစဉ်းစားတော့မှဖြစ်ပြီးတော့ပြေးနိုင်တယ်လို့လည်းပြောပါတယ်။အခုလောလောဆယ်မှာတော့ဒီသတင်းပတ်အကုန်လုံးသမား9ရက်နေပြီးရင်တော့အစိုးရလုပ်ငန်းတွေအတွက်အသုံးစရိတ်တွေကုန်ဆုံးမှာဖြစ်ပါတယ်ခင်ဗျာ။
ပြည်ဝင်အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာပိုင်းစီစဉ်ရဲ့တင်းကနေနဲ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါလေရှင်။အသက်64နှစ်အရွယ်ပြီးခဲ့တဲ့တပ်ချာနေခကွယ်လွန်ခဲ့တဲ့အမေရိကန်သမ္မတဟောင်း George H.W. Bush ရဲ့ဇာပနအခမ်းအနားအစည်းအဝေးအသေးစိတ်ကိုမိသားစုကစီစဉ်တာလို့ကာကွယ်ဝန်ကြီးဌာနကမနေ့စနေနေ့မှာပြောပါရတယ်။1989ခုနှစ်ကနေ1993ခုနှစ်အတွင်းအမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့တဲ့သမ္မတဘုရှ်ကိုလက်မဲ့ဗုဒ္ဓနေ့မှာဝါရှင်တန်ဒီစီက National Cathedral ဘုရားကျောင်းမှာနိုင်ငံတော်ဇာပနကျင်းပမှာဖြစ်ပြီးကြာသပတေးနေ့မှာတော့ Texas ပြည်နယ်ကသူ့ရဲ့စာကြည့်ထိုက်ဝင်မှာတကြိုမှာဖြစ်ပါတယ်။မနေ့ဖြန်တနင်္လာနေ့မှာတော့မြို့တော်ဝါရှင်တန်ကိုကွယ်လွန်သူသမ္မတဟောင်းရဲ့ရုပ်လောင်းကိုတည်ဆောင်လာမှာဖြစ်ပြီးအများပြည်သူဂါရဝပြုနိုင်ဖို့လွတ်တော်ခမဆောင်ကြီးမှာဗုဒ္ဓဟူးနေ့မနေ့ပိုင်းအထိထားရှိမှာဖြစ်ပါတယ်။အခမ်းအနားကိုတော့မနေ့ပြန်တနင်္လာနေ့ညနေ 9:00 မှာစဖို့စီစဉ်ထားပါတယ်။လွတ်တော်ခမဆောင်ကြီးထဲမှာထားရှိမဲ့ကွယ်လွန်သူသမ္မတဟောင်းကိုတော့တနင်္လာနေ့ညနေ 9:00 ခွဲကနေဗုဒ္ဓဟူးနေ့မနေ့ 9:00 အထိအများပြည်သူလာရောက်ဂါရဝပြုနိုင်မှာဖြစ်ပါတယ်။သမ္မတဟောင်းရဲ့ဇာပနအခမ်းအနားကိုသမ္မတထွန်းနဲ့ထပ်တက်မယ်လို့လည်းအင်ပီရိုကမနေ့စနေနေ့မှာကြေညာထားပါတယ်။ဇပ်နာခန္ဓာချင်းပါမဲ့ဗုဒ္ဓဟူးနေ့ကိုတော့တနိုင်ငံလုံးခြေခွဲဝန်းတဲ့ပွင့်နေ့အဖြစ်သတ်မှတ်ထားကြောင်းအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။ကွယ်လွန်သူသမ္မတဟောင်းဘုရှ်ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်သမ္မတအင်တော်မှာအလံကိုတိုင်တဝက်လျှော့ချလွှင့်ထူထားပါတယ်ရှင
်။ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ဟာပြည်သူ့ဝန်ကြီးချုပ်နဲ့ပြည်ထောင်ဝန်ကြီးတို့နဲ့တွေ့ဆုံပြီးတော့အရေးပေါ်အစည်းအဝေးတစ်ရက်ကိုဒီနေ့ကျင်းပခဲ့ပါတယ်။ပြည်ထောင်နိုင်ငံပါရစ်မြို့ဘာဝင်နိုင်ငံတော်မှာသတင်းသုံးပတ်သက်တိုက်ဆန္ဒပြနေကြတဲ့ကိုင်းကြီးအဝါဝဆန္ဒပြတဲ့သူတွေကိုဘယ်လိုမျိုးအကောင်ဆုံးကင်တွယ်ဖြစ်ရှင်းမလဲဆိုတော့ကိုဆွေးနွေးဖို့အတွက်အခုလိုအရေးပေါ်အစည်းအဝေးကိုကျင်းပခဲ့တာပါ။ Paris မြို့မှာစနေနေ့ကလုပ်ခဲ့တဲ့ဆန္ဒပြပွဲအတွင်းမှာဆန္ဒပြတဲ့သူတွေကပြင်းပေါက်တွေကိုရိုက်ခွဲပြီးစတိုးဆိုင်တွေကိုလူရက်ခဲ့ကြသလို Arctic Crime မော်ဦးကြီးကိုလည်းစီးရီနဲ့မှုတ်ခဲ့ကြတာကြောင့်အဓိကရောအသွင်လိုဖြစ်လာခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့နှစ်တွေအတွင်းမှာပရစ်မြို့မှာဖြစ်ခဲ့တဲ့အဆိုးအဝါဆုံးလူမှုမငြိမ်သက်မှုတစ်ခုဖြစ်လာခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာ၊ဆိုင်တွေလူရခံရတာ၊အဆောက်အုံတွေကိုမိရှို့ခံရတာ၊လမ်းသွောလမ်းလာတွေနဲ့သတင်းတောက်တွေချင်းချောက်ခံရတာပါဝင် Arctic Crime ကိုစီးရီနဲ့မှုတ်သွားတာဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့သမ္မတမက်ခရွန်ကပြောပါတယ်။စနေနေ့ကပရစ်မြို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်23ယောက်ပါဝင် 133 ယောက်ဒဏ်ရာရခဲ့ပြီးတော့လူ412ယောက်ကိုဖမ်းဆီးလိုက်တယ်လို့ Paris ရဲတပ်ဖွဲ့ကပြောပါတယ်။မနေ့စနေနေ့က Paris မြို့မှာလူ905အပါဝင်နိုင်ငံတော်ဆန္ဒပြတဲ့သူ3600ရှိတယ်လို့ပြင်သစ်ဝန်ကြီးချုပ်ကပြောပါတယ်။ငြင်းငြမ်းစွာဆန္ဒပြတဲ့သူတွေကိုအစိုးရနဲ့ဆွေးနွေးဖို့အတွက်အစိုးရရဲ့ပြောခွင့်ရကတိုက်တွန်းထားပါတယ်။ပြင်သစ်နိုင်ငံတော်မှာတက်စီအပါဝင်အခွန်တွေတိုးမြင့်ကောက်ခံတာကိုမကျေနပ်လို့ဆန္ဒပြတာတွေဖြစ်နေကြတာဖြစ်ပါတယ်ခင်ဗျာ။
မက္ကဆီကိုသမ္မတတဲ့အဖြစ်အန်ဒရီမန်နျူအယ်လိုပက်စ်အိုဘရာဒိုမနေ့စနေနေ့ကအကြံသက်စာချိန်ဆိုပါတယ်မက္ကဆီကိုနိုင်ငံပြန်လည်ရှင်သန်မှုရဲ့အတားအဆီးဖြစ်တဲ့အဂတိလိုက်စားမှုတွေနဲ့ပြည်ကံကဂင်းလွတ်ခွင့်ရနေတာဒီကိုအဆုံးသတ်မှာဖြစ်တာကြောင့်ဒီကိစ္စကလွယ်လို့အသွင်ကူးပြောင်းရေးမှာငြိမ်းချမ်းပြီးအစီအစဉ်တကျဖြစ်ဖို့သမ္မတကအကြံသက်စာချိန်ဆိုပွဲမင်းခွန်းမှာကတိပြုပြောဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လသူရွေးကောက်ခံရပြီးနောက်ပိုင်းမက္ကဆီကိုဈေးကွက်ထိုးကျနေပေမဲ့လည်းမက္ကဆီကိုနိုင်ငံဟာရင်းနှီးမြှုပ်နှံမှုတွေအတွက်နေရာကောင်းဖြစ်တယ်ဆိုတာကိုသမ္မတကအားပေးပြောဆိုပါတယ်နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေဘေးကင်းလုံခြုံမှုရှိပြီးအကျိုးအမြတ်များများရရှိမဲ့အခြေအနေမျိုးတွေဖန်တီးပေးဖို့ကတိပြုချက်အကြောင်းလည်းပြောဆိုသွားပါတယ်အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပိုကောင်းဖို့ကိုလည်းမက္ကဆီကိုသမ္မတလိုပက်ဆိုဘရာဒိုကကျန်းသက်စာကျင်းဆိုပွဲအခမ်းအနားမှာပြောဆိုသွားပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာနိုင်ငံတော်စန့်ကျင်လုံဆောင်မှုပြည်သူပိုင်းပစ္စည်းတွေဖျက်ဆီးမှုတွေကြောင့်ထိမ့်သိမ်းထားတဲ့အစိုးရအစ္စလာမစ်ဝါဒီခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံတော်ပုံကံမှုအကြမ်းဖက်မှုတွေနဲ့ရုံးတင်ဆစ်ဆီးသွားမယ်လို့အစိုးရကကြေညာလိုက်ပါတယ်။အစ္စလာမ်ဘာသာကိုစော်ကားမှုနဲ့တည်တံ့ချမှတ်ခံထားသူခရစ်ယာန်မျိုးသမီးတဦးကိုတရားရုံးကတည်တည်လွတ်ပေးခဲ့လို့နိုင်ငံတော်ကစန့်ကျင်ကန့်ကွက်မှုတွေဖြစ်ခဲ့ရကဒီလိုဆွဲဆိုချက်တွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်ပါတီတီထောင်ခဲ့သူဖြစ်တဲ့ခါတင်ဟူစိန်ရက်ဇီအပါဝင်ပါတီဝင်3000ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ပြန်ကြားရေးဝန်ကြီးကပြောပါတယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်းကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေမတန်ခင်အခုအရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်ပို့ရေးအကြိမ်ကြိမ်ကြိုးပမ်းခဲ့ပေမဲ့လက်တွေ့ဖြစ်နိုင်ခြေမရှိဘူးလို့ Cox's Bazaar ကအခုလတာဝန်ရှိသူကပြောဆိုလိုက်ချိန်မှာပဲဒုက္ခသည်စခန်းကနေရိုဟင်ဂျာတွေကလည်းမြန်မာအစိုးရကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့အပါဝင်အခြေခံလူ့ခွင့်ရေးဆိုင်ရာသူတို့တောင်းဆိုချက်တွေကိုမလိုက်ရောမချင်းပြန်ဖို့မဖြစ်နိုင်ဘူးလို့ပြောပါတယ်။လက်တလောဒုက္ခသည်စခန်းတွင်ဆောင်ရွက်ပေးနေတဲ့ဒုက္ခသည်အတိမတ်ပြု UN ကပ်ပြားထဲမှာရိုဟင်ဂျာဆိုတဲ့အမည်နာမကိုထည့်သွင်းပေးဖို့နဲ့သူတို့ရဲ့အချက်လက်တွေကိုသူတို့ကိုယ်တိုင်ခွင့်ပြုခြင်းမရှိဘဲတဆင့်လွှဲပြောင်းပေးရတာမျိုးမလုပ်ဖို့ကိုလည်းဒုက္ခသည်တွေဘက်ကအရေးတကြီးတောင်းဆိုနေကြရပါတယ်။ဘင်္ဂလားဒေ့ရှ်ရောက်တိမ်းနဲ့ချီတဲ့ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲအခြေအနေတွေကိုမတ်စုမြတ်မွန်ကစူးစီးတင်ပြပေးထားပါရဲ့ရှင်။
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ ARSA အစိုးရအဖွဲ့ရဲ့အစိုးရတပ်စခန်းတွေနဲ့နေသားဆောင်တပ်စခန်းတွေကိုအင်အားသုံးအကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲနေမြေရှင်းလင်းမှုတွေအတွင်းအသက်အန္တရာယ်ဆိုးရလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခိုလုံခဲ့ကြတဲ့တိမ့်ချီတဲ့ဒုက္ခသည်တွေနေရရင်းကိုလုံခြုံစိတ်ချစွာပြန်လာနိုင်ရေးနဲ့ပြန်လည်လက်ခံနေရချထားရေးအစီအစဉ်တွေကိုအစဉ်နှစ်ဖြစ်အောင်စနစ်တကျဆောင်ရွက်ထားပါတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားတာပါ။ဒါပေမဲ့လို့အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်ပို့နိုင်ရေးအတွက် UNHCR UNDP နဲ့မြန်မာအစိုးရတို့ကြားအကြိမ်ကြိမ်ကြိုးပမ်းခဲ့ပေမဲ့လို့လက်တွေ့ဖြစ်နိုင်ခြေမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar မှာရှိတဲ့အကြီးတန်းကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးမှူးမစ်ဆမ်ဘူရစ်ပီကပြောဆိုခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းမြန်မာအစိုးရကိုသူတို့ဘက်ကလူလားတောင်းဆိုချက်တွေကိုမလိုက်ရောမပေးမချင်းပြန်ဖို့အခြေအနေမရှိဘူးလို့ပြောပါရယ်ဒန်ထိုလီဒုက္ခသည်စခန်းအမှတ်15နေရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ဥမောင်ကျော်မင်းကလည်းသူတို့အတွက်အခြေခံလူအခွင့်အရေးလုံခြုံရေးအာမခံချက်နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝမပေးမချင်းနေရပြန်ဖို့ကစိုးရိမ်မှုတွေရှိနေတော့မှပဲလို့ပြောပြပါရယ်
ကျွန်တော်တို့အဓိကကတော့ကျွန်တော်တို့ရဲ့ ethnicity ပေါ့မြန်မာနိုင်ငံမှာအခွင့်အရေးဟိုတယ်များဒီဟို ethnicity ပေါ့မူတယ်နေရတာတော့ကြုံလို့ကျွန်တော်တောင်းဆင်နေတယ်ကျွန်တော်တို့မူလနေတာ original home နဲ့ရပွားတော့ကျွန်တော်တို့တောင်းဆင်နေတယ်နောက်တစ်ခုကတော့ဒါနဲ့စကံဘောသူတော်ကစီရင်လုပ်နေတယ်အဲ့ဒါကိုကျွန်တော်တို့လုံးဝကျန်းကွက်နေတာပေါ့နောက်တစ်ခုကတော့ဟို NBC ကိစ္စပေါ့ကျွန်တော်တို့ကအရင်ကအမှုသားမပူနိုင်ခဲ့သူဖတ်ကြပြောကြောင်းကျွန်တော်တို့မှ NBC ကရမလို့ပါဘူးလို့ကျွန်တော်တို့တွက်နေပါတယ်ကျွန်တော်တို့က NBC ကိုလုံးဝခန့်ကွက်နေပါတယ်ခင်ဗျာကျွန်တော်တို့မှလုံးဝကျွန်တော်တို့ဒီတောင်းဆိုချက်မရရင်ဘယ်တော့မှပြန်မမဟုတ်ဘူးလို့ကျွန်တော်တို့တွန်းပြနေတာပေါ့ဒီတောင်းဆိုချက်မရရင်ကျွန်တော်တို့ဘယ်လိုတွက်ရမလဲဘင်္ဂလားဒေ့ရှ်ဆူရာကလည်းတက်ကတွက်နေတယ်ဆန်ဘွားတော့ဒါပေမဲ့ကျွန်တော်တို့
Bangladesh goes bizarre. Palukali do Kade Sakani, Rohingya do Kade Ulepi, Mount Roti Dakan, Jansi at Upchikere, Uma Mangale, Niyaku Janaja Metru, a Dwani, a Yini Mapjalenia, Chabira, a Tempata Kamuri, Dre, Social Nina Muri, Dre, Diamia Damuri, Luani, a Jow, a Suya would throw down so Taradigu, Layopi Mesu, Yamu de Mare, Lubiaware. A could be made you and Gagaro, Pobiro Mani Pina by Saya, a Tau Tari Net, same me, Sakanri Yaka, see what this is are, Ludajin Sana Mukuni Bay Longani, Toka Derigo, Sauya Beama, Pobiro Ma, Simbi Chomu, Regula Zebu, Ure, Lugula Bagapio, Sutavare, a cool little Chini, Mara Duka, the secondary, Sana Yaka, Kakari Nele, you sign Nijayare, Ludoka Deriga Piovare. Bangladesh Doka de Sakani Dema, Sana Yika, Nizia, Akakari, Nayin Sai Nizaya Bimelu, a Pisori Nayin Sai Gejayare, Rohingya Doka de Bagaro, Drugu Nia Yingu Pianbu Yi, Sori Muri Shini Jaro Mepiparishim.
Masumo Suzi Tintia Tarabashi. Kusabi did the bet, Nima Yi Sunigama, the Nintari dying doing Yilungan, Pompu do de in a Patabi, Bait Mason Nani, a man named Luto Guzle, Doyi Chugu, Guzo Winlanga do so Mimi and Tarago Nasiama Mission.
ပေးတာဖူးကြတာကံကံရံတစ်ချက်ကိုယ်တွေအတွက်တော်တော်အလုပ်ဖြစ်နိုင်တဲ့နေရာအခြေရှိရှိတာကိုဆိုတော့အဲ့လိုမျိုးဒီပိတ်မြုပ်ဖူးမျိုးရင်းနဲ့ပတ်သက်တဲ့ခဏတွေမှာရောလွတ်တော်မှာဝင်ပြီးတော့ဆွေးနွေးပေးရတာဒါမျိုးကိုကအဆိုပြုထားတာတွေရောအလုပ်တာတွေရှိပါလား
ဒီဘေးကျောစုကကျောလေးစုပြီးနေတာဖြစ်တဲ့အပြင်ဘေးမျိုးကလည်းဒီကျောလေးတွေအကွင်းကောက်ဒီကျောမြို့ထဲဝင်နေတဲ့ချောင်းလေးတွေလည်းရှိတဲ့အတွေ့အဒီမရေလုံငန်းငါတည်ရန်စာတာတွေပေါ်များတာဖြစ်တဲ့အတွေ့ပေါ့ပေါ်များတဲ့ဆိုပေမဲ့လည်းအခုတော့နည်းနည်းထိမ့်သိမ့်ဖို့လည်းပြင်နေရပြီပေါ့အဲ့လိုဖြစ်တဲ့အတွေ့ကြောင့်မို့လို့ဒီကျောစုမျိုးနယ်ကမဲဆန္ဒနယ်က
လော့တော့ကိုစလေတွေကတော့ရေးလုပ်ငန်းနဲ့ပတ်သက်တာကိုအရင်တော့ဆိုနေဟိုပါဘောလော့တော့တိုင်းမှာမိဖို့နေကြတယ်ကျမကတော့ဒီဖျော်ဖျော်ရေးနဲ့စီးပွားရေးကိုပို့ပြီးအသံတာလည်းဖြစ်တဲ့အတွက်ကျမကတော့ဒီဖျော်ဖျော်ရေးအတွက်ကိုမိဖို့နေမိတာများတယ်ဟုတ်ကဲ့ဒီငါးလုံးငါးပေါ့နော်ကျွန်တော်ပထမငါးလုံးငါးအောင်ပြန်ကြည့်မယ်ဆိုလို့ရှိရင်ဟို ငါတိုင်းဖွင့်ရေးကိစ္စနဲ့ပတ်သက်ပြီးမတင်မကြလွတ်တော်မှာမတင်မကြဖြစ်နေတဲ့ကိစ္စတွေရှိတယ်။ဘာလို့ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အတွက်လဲဟိုကော့တောင်းဘက်မှာသွားပြီးတော့ငါးတွေကိုသွားရောက်ကြတယ်ဆိုတာမျိုးရောင်းတယ်ဆိုလို့ရှိရင်လဲဟိုဘက်တစ်ဖက်နိုင်ငံမှာရနောင်းဘက်မှာလေလံပြရတယ်ဆိုတာဟာမျိုးသူအမျိုးမျိုးပေါ့နော်ကိုယ်နိုင်ငံကဟိုနိုင်ငံတော်အခွန်ကောက်ရတဲ့ရသားနဲ
ကိုဘက်မှာလုံနေကြတဲ့အလုပ်သမားတွေဆိုတော့ဗမာနိုင်ငံသားတွေပဲဖြစ်နေပြန်ရောဆိုတော့နှခါနာတယ်လို့ဖြစ်နေတာပေါ့နော်ကျွန်တော်တို့တိုင်းပြည်ဘက်ကပြန်ချင်းဆိုတော့ဒီတိုင်းနေဖွင့်ဖို့ကိစ္စဒီလေလံပြစ်ဖို့အတွက်နေရာတွေတတ်တတ်မှတ်ထားဖို့ကိုနိုင်ငံထဲမှာလုပ်ဖို့အတွက်ကဘာတွေအခက်အခဲတွေများရှိနေတာလဲ
အဲဒီဒိမ့်မှဆိုလို့ရှိရင်တော့ငါလေလံလုံးမဲ့အဖွဲကနှစ်ဖွဲရှိနေတာပေါ့နော်ငါလေလံဈေးကိုငါဈေးကိုပေါ့အရင်တော့ရှိခဲ့တဲ့ငါလေလံကိုလည်းဒီဟိုပြန်ပြီးတော့လက်ပတ်နိုင်အောင်ကြိုးစားနေတဲ့လူရှိသလိုငါလေလံဈေးနောက်ထပ်လုပ်ဖို့လည်းရှိနေတယ်ဆိုတော့ကျမတို့လည်းဟိုသူတို့လည်းအပြိုင်ဆိုင်တော့ကြိုးစားနေကြပါတယ်ရှင်တချို့အကြောင်းအရာတွေလည်းလိုအပ်တာလေးတွေတော့ဟိုသူတို့ဆက်လုပ်နေကြတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်ဒုသမရလာတော့ကလည်းဒီဈေးကိုကြည့်တယ်နောက်ပြီးတော့လော့တော်ရဲ့ဒီမွေးမြူရေးစိုက်ပျိုးရေးမွေးမြူရေးရေလုံငန်းကော်မတီကနေပြီးတော့လည်းပဲအာဦးအောင်ကြည်ညော့ပြည်ထောင်စုလော့တော်ဟိုဒီလော့တော်ကိုယ်စားလှယ်ဦးအောင်ကြည်ညော့ဦးစည်းတဲ့အဖွဲ့ကလည်းနာကြည့်သွားပေးတယ်နှစ်ခုစလုံးကိုဆိုတော့လူအပ်တာလေးတွေတော့သူတို့လုံနေတယ်လို့လုံနေပါလိမ့်လုံနေစူးစမ်းနေကြတယ်လို့ပဲထင်ပါတယ်အဲ့ဒါတစ်ချိန်ကြာရင်တော့ငါးစီးကတော့ဖြစ်လာမှာပါကျွန်မအနေနဲ့ကတော့ကတောင်းမှလုံလေဟိုပြဿနာတော့မရှိဘူးဒီကျွန်မတို့ကဒီကံယူတန်းတစ်ချောက်လုံးကကြောပေါင်း100ကျော်ရှိပြီးတော့ဒီတစ်ချောက်လုံးရေလုံငန်းကလုံနိုင်တယ်ဖြစ်တဲ့အတွက်ဒီတစ်ချောက်လုံးမှာငါးစီးတွေရှိနေတဲ့ဟာကတော့ကျွန်မတို့အတွက်ဟိုအသာချေလဲဖြစ်လာနိုင်တယ်နောက်ပြီးတော့ကျွန်မတို့စီအောင်အကျိုးတွေရှိနေတဲ့အတွက်ဒီငါးတွေကဒီအကျိုးကိုမိခိုပြီးတော့အင်မတန်ပေါက်ပွားတဲ့အတွက်တစ်ဖက်ကတစ်ဖက်နိုင်ငံအရင်တော့ဒေဒီနဲ့ဝင်ဆွဲတာတွေနောက်ပြီးတော့ကျွန်မတို့စီကဆွဲလို့ရသမျှကိုလည်းဟိုတချို့ဟာတိုင်းဘေးကိုပဲသွားရအောင်ရတဲ့ဟာတွေဖြစ်နေတော့ကျွန်မတို့ကရသေးတလောက်မရဘူးပေါ့နော
်တခြားကဏ္ဍတွေစက်တာတွေဆိုတော့ပလဲတွေပါလို့ရှိတယ်ပေါ့နော်တခြားဟာတွေရောလုတာရှိသလားဥပမာကျွန်တော်သိချင်တာအခုမကြသေးခင်ကမှနည်းနည်းသုံးနေတွင်မှာဒီကဘာလက်ခီးသွားလုပ်ငန်းပါညာခီးသွားလုပ်ငန်းနည်းနည်းလေးဖွံ့ဖြိုးလာတာရှိတယ်ဆိုတော့ဒီမှာရှိတဲ့စီပွားရေးလုပ်ငန်းရှင်တွေထုံးတာလည်းသူတို့ကပတ်စံလူညောင်းရလာသူတို့ပတ်စံပို့ရတယ်ဆိုသူတို့ကတော့ဖွံ့ဖြိုးစီခြင်းနဲ့ဆိုတဲ့အတန်မျိုးပြောကြတာရှိတာပေါ့နော်ဒါပေမဲ့တစ်ဖက်မှာသဘောပေါက်ခြင်းထိခိုက်မှာတို့ဒီတဘာဝတန်းရှိနေတဲ့ကျွန်းတွေကိုကျွန်တော်တို့လူတွေသွားပြီးလုပ်လို့ရှိရင်ဒီမှာအဲ့မှာနေတဲ့သတိစံတွေလည်းသူတို့သက်စီသူတို့ရဲ့ဘဝတွေသက်စီမှာပါညာတွေလည်းရှိတော့တဘာပေါက်ခြင်းထင်းထင်းကာကွယ်ရေးအတွက်ခြေတော်ကကျင်းတယ်အဲ့ဒါမကောင်းဘူးဆိုတဲ့ဟာမျိုးမြင်ကြတာ哦ဆိုတော့အနောက်တစ်ဖက်အကျိုးရှိအောင်လုပ်နိုင်တဲ့နည်းလမ်းတွေပါတယ်များဆားလို့ရနိုင်မလား
โอเคဒီ energy ဆိုရတက်လာပြီးတဲ့နောက်ပိုင်းကျွန်တော်တို့တွေအားလုံးကပထမဆုံးစဉ်းစားမိတာခီးသွွားလုပ်ငန်းပေါ့နော်ခီးသွွားလုပ်ငန်းကိုစဉ်းစားမိတာကျွန်တော်တို့မှာဟိုမထီးသေးရသေးတဲ့ကြောတွေအများကြီးရှိတယ်ဟိုအရင်အစိုးရလက်ထက်ကတည်းကလည်းဒီကြောတွေကိုလှုပ်ဖို့ကတာဆူနေကြပြီးသားရှိတယ်ဆိုတော့ကျွန်တော်တို့တော့အများကြီးမျှော်လင့်ခဲ့တယ်ဒါပေမဲ့ဒီခီးသွွားလုပ်ငန်းလုပ်နေတဲ့လှုပ်ဖို့ဒီဘက်မှာကြောတွေရှိသလိုတစ်ဖက်ကလည်းဒီမြမပင်လယ်ဟာပလဲမွေးမြူရေးလှုပ်ဖို့တော်တော်ကောင်းတယ်လို့ဆိုပြီးတော့ဟိုဒီပလဲမွေးမြူရေးလုပ်ငန်းတွေကလည်းအရင်အစိုးရလက်ထက်ကတည်းကချလာခဲ့တဲ့ကုမ္ပဏီတွေကြနေပြီဖြစ်တဲ့ကုမ္ပဏီတွေလည်းရှိတယ်ပေါ့အဲ့ဒီခီးသွွားလုပ်ငန်းကကြတော့ကျွဲကူးရေးပါဆိုလို့ဒီဒေသခံပြည်သူတွေကအကုန်လုံးစားတောက်တာတဲပိုတာခီးဒီ
အလုပ်ကနေအများကြီးဖြစ်နေတယ်ပေါ့
အများကြီးဖြစ်လာနိုင်တယ်ဒေသထွက်ပစ္စည်းတွေလည်းဟိုရောင်းနိုင်တယ်အခုဆိုရင်ဒေသထုတ်တဲ့ငချောက်တို့ငပီတို့ပဇော်ချောက်တို့ကိုပို့ပြီးတော့အစင်းမြင့်အောင်လည်းထုတ်ပို့လာကြပြီအဲ့လိုမျိုးအခြေအနေမျိုးမှာဆိုတော့ခီးသွွားလုပ်ငန်းကလည်းဖြစ်နေတယ်ပေါ့ကျွန်မတို့ကအဲဒီမဲ့ဟိုနှစ်ခုစလုံးဆိုရင်ကောဆိုတော့နှစ်ခုစလုံးလုံနိုင်ရတော့ဒါကျမတို့ပူပြီးတော့အကျိုးရှိတယ
်စေတာအတွက်အကျိုးရှိတာပေါ့
အဲ့တော့ဒီဘိတ်ကနေပြီးတော့ဒီကောတောင်းကိုသွားတဲ့နေရာတွေဒီကောတောင်းဘေးမှာလည်းကြိုးတွေတော်တော်လာတယ်ဒီဘိတ်နဲ့ကောတောင်းနဲ့ကြားနေရာတွေမှာလည်းကြိုးတွေကတော်တော်လာတယ်ဥပမာကျမတို့မှာစမတ်ကြိုးတို့ဟိုဒီလေကြိုးတို့တော်တော်ရေလာတဲ့ဓာတ်တွေရှိတယ်သူတို့အဲနောက်ပြီးတော့ဒီဒီဒုံညောင်ပိုင်းဆိုတဲ့ကြောတနေရောင်မှာလဲဒီဟိုဆလုံလူမျိုးတွေလည်းရှိတယ်၊ကရင်လူမျိုးလည်းရှိတယ်၊ဗမာလူမျိုးလည်းရှိတယ်ပေါ့နော်
။ဟိုဖြတ်တန်းလာတဲ့ကာလတစ်လျှောက်မှာတန်းဒီတာကြီးလွတ်တော်အတွင်းမှာကိုလှုပ်ချင်ခဲ့ပြီးတော့မလှုပ်နိုင်ခဲ့တာ။ဒါမှမဟုတ်လဲဟိုကိုကအောင်အောင်မြင်မြင်လှုပ်နိုင်ခဲ့တာတော့လွတ်တော်ထဲမှာကိုဒေတာအတွက်ကိုပြင်းနဲ့ကိုတန်းဒီတာကြီးအတွက်ပေါ့နော်။ဆိုတော့ဟိုပရိုဟိုကောင်းတာမကောင်းတာလေးတွေဘာတွေများဟိုမမတတာရှိခဲ့တယ်လဲဆိုတော့ပြောလို့ရလား
။ဟုတ်ကျမတို့လည်းအခုလက်ရှိကျမတို့စောင့်ကြည့်နေတဲ့ပြည်သူတွေမိသူအများကြီးလုံးမဲ့ဟဲ့ငါတို့လုံးလို့ဆိုပြီးတော့ဒီလိုကြီးတော့လုံးလိုက်မဲ့ဆိုပြီးလာကြတာပါပဲရှင်ဒါပေမဲ့ကျမတို့စကားတွေ့ချင်းမှာဟိုအရက်သားဆိုးရွားကိုဝထမ်းနေရမမြင်ဘူးလေဟိုတစ်ချိန်တုန်းကတော့ဒါအရက်သားတွေကိုအရက်သားဆိုးရွားတွေလာတော့ဝထမ်းတွေအနေနဲ့ကျမတို့အပေါ်မှာလက်ခံဖို့ဆိုတဲ့ဟာကကျမတို့နည်းနည်းစူးစမ်းရတယ် ตรุก็แลโหตะฉိတ်ลงตรุอเมษไปได้หลูดิแลเอามาเลยแค่ล่ะสรุปเลยจมารุดิอย่าตาดิตะฉိတ်ลงก็รอตรุโหจมารุเนเนโหไม่ใจไม่ใจตรุเนเนเปียวโลยาได้หลูดิမျိုးอ่ะตรุရဲ့โหอุชุบุลาจาได้สรุปเอ้ยกลั่นดาမျိုးမဟုတ်တာတော့จมารุตรุจูซาจายาပါတယ်จูซาจายาได้ဒါပေမဲ့တဖြည်းဖြည်းနဲ့จมารุဒီကိုယ်စလဲဒီจมารุအပါဝင်ပေါ့เนาะตรุดิแลနားလဲသွား ตรุดีแลจมารุตะเกลงนี่แหละสุดาจมารุอ่ะตะเกลงสิธนาเนี่ยลงนี่แหละสุดาเนี่ยเนี่ยตะเกลงแล้วลงนี่จ้าได้สุดาลีแหละตรุญีลาได้อะคาจมารุเนี่ยตรุเนี่ยเสร็จสรรยาล่ะปูพี่တော့ก้าวมนต์ล่ะเออปูพี่တော့ก้าวมนต์ล่ะเลยบ่เนาะถ้าก็โหแค่ๆเลีดิโหก็จ่นล้าล่ะเลยจม้าฉิงเนี่ยอะกูตลอดเลีปี่เลยเลยจมารุบ่ท้านดิเนี่ยจมารุเนี่ยบ่ท้านดิสุดาสิฐานะสั่นยาดิเนี่ยบ่โหจมารุโหเสร็จสรรยาดิเนี่ยปูก้าวล่ะเล နင်းလောက်မှာတော့တိတ်ပြနေကြပြီဟိုတိတ်ပြီးတော့မဖြစ်လာသေးဘူးဒါဟိုအကောင့်ထဲကတိတ်မပေါ်သေးဘူးလေအခုလောက်ဆိုရင်တော့ဒါနည်းနည်းဝတ်ကျင်လည်းရှိပြီဆိုတော့အခုဒီရန်ကုန်ဘိတ်ကားလမ်းတစ်လျှောက်ကိုလာခဲ့တာတော့တွေ့မှာပေါ့လမ်းလေးကိုကျွန်တော်တို့ဒီတေးသေးချာချာလုံနိုင်ခဲ့တယ်ပေါ့အဲဝေးချုပ်နေနဲ့လဲဒီလမ်းဘိုင်းကိုတော်တော်လေးဂယူဆိုင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကကျောမြို့လေးဖြစ်တဲ့အတွေ့အကြောင်းဒီလမ်းမဆက်သွယ်ရေးမကောင်းခဲ့တဲ့အတွေ့ကျွန်တော်တို့ကဒီပြည်မနဲ့အဆက်ွက်လုပ်ဖို့ဟာခက်ခဲတယ်ကျွန်တော်တို့လင်းရေကိုအောက်ပိုးပြီးသွားရတယ်ဆက်လေတွေကိုအခုပြီးတော့သွားရတယ်ပေါ့တစ်ချိန်လောက်ကအခုဆိုလို့ရှိရင်လွယ်လွယ်ကူကူညာတွင်းချင်းမော်ကိုဒီဟိုခီးထွက်ချင်းရင်ထွက်မယ်တရစ်လောက်အချိန်ယူရတော့ဒါရန်ကုန်မြို့လဲတန်းပြီးတော့သွားနိုင်တဲ့အချိန်ကြီးဖြစ်တယ်ဒီကနေပြီးတော့ကော်တောင်းကိုပဲသွားသွားတဝဲကိုပဲသွားသွားရန်ကုန်လွယ်ရန်ကုန်ပဲသွားသွားလွယ်လွယ်ကူသွားနိုင်တယ်ဆိုတော့ဒါကလည်းကျွန်တော်တို့ဒီဟိုကုန်စီစီးဆင်းတာပဲဖြစ်ဖြစ်လူမှုရေးအရာသွားလာတာပဲဖြစ်ဖြစ်ခီးသွားလုပ်ငန်းအတွက်ပဲဖြစ်ဖြစ်တော်တော်အဆင်ပြေနေပြီလို့တော်တော်အဆင်ပြေလာတယ်လို့တော့ကျမမြင်တယ်နောက်တစ်ခုကစိုးရအနေနဲ့လဲစီးပွားရေးကိုဖော်ဖြိုးလာအောင်တော်လေးအားစိုက်ပြီးတော့ကြိုးစားတယ်ကြိုးစားတဲ့အခါမှာအခုနိုင်ငံခြားရင်းနှီးမြှုပ်နှံမှုမဝင်ခင်မှာပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကိုသူတို့ဒီချနိုင်အောင်လို့ကြိုးစားတဲ့အခါမှာပြည်သူလူထုကလည်းတစ်ချိန်လုံးဒီခရိုနီဆိုတဲ့ဝဟာရနဲ့သူတို့ဟိုအငြင်းမကြီးတာတွေရှိခဲ့တော့ဒီပြည်သူဘက်ကတုတ်ပြန်မှုတွေရာလည်းရှိတယ်ဒါပေမဲ့လည်းကျမထင်တယ်ဒီဟာတွေကိုကြော်လွားပြီးတော့တနေ့တော့လှုပ်သွားနိုင်မယ်လို့တော့ထင်တယ်ဘာဖြစ်လို့လဲဆိုတော့ဒီလုပ်ငန်းတွေအကုန်ဟိုကပုဂ္ဂလိကလုပ်ငန်းကိုဦးစားပေးပြီးလုပ်မှပဲဒီစီးပွားရေးကပေါ်ဖြိုးဖို့တိုးတက်မှုကမြန်မယ်ဆိုတော့ပုဂ္ဂလိကဘက်ကိုဟိုတိုးတက်အောင်လုပ်ပေးနေကြတော့ကျမတို့လည်းတွေးရတယ်လေဆိုရအနေနဲ့ခီးသွားလုပ်ငန်းမှာပဲဖြစ်ဖြစ်ဒီတခြားဟိုဆက်မှုလက်မှုလုပ်ငန်းတွေမှာပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးအခြေအနေမျိုးဆိုတော့ကျမထင်တယ်အဲတော်ပြီးတော့လုပ်သွားတော့ဟိုပြင်းလေသွားမယ်လို့တော့ကျမထင်ပါတယ်ဆို
တော့နောင်ကျန်တဲ့တဘောကတနည်းတိုင်းနဲ့တန်တန်ဒီဒါမှမဟုတ်လည်းနောင်ရောက်ပွဲကြလို့ရှိရင်ရောအခြေအနေရတဲ့ဘလောက်တိုးတက်လာမယ်လို့မျောလင့်ထားတာရှိတယ်ဒါပေမဲ့အဲ့ဒီကနေပြီးတော့ဘာသင်ခန်းစာတွေများရခဲ့တယ်လဲ
တကယ်တမ်းဒီ energy အစိုးရတက်လာပြီဆိုတော့ကျွန်တော်တို့ဒီအကောင့်ထဲပေါ်နေတဲ့ဟာတွေကနောက်နေတယ်လို့ထင်ရပေမဲ့ဇေဒနာနဲ့ကိုတကယ်ဇေဒနာရင်းနဲ့လည်းလုံနေတာတွေးရတဲ့အတွေ့ဒီဝထမ်းတွေဘက်ကလည်းနောက်ပိုင်းမှာကူညီမှုတွေလည်းပုံပြီးများလာတဲ့အတွက်ဒါပြောနေစရာမလိုအောင်ဘူးတကယ်လို့နောက်တစ်တန်းမှာဆိုလို့ရှိရင်ပုံပြီးလုံနိုင်မယ်ဆိုတာပြောနေစရာမလိုတော့အောင်ဘူးပဲရှိနေတယ်လို့တော့ကျွန်မထင်တယ်ပေါ့နော်နောက်တစ်ခုကဒီစီးပွားရေးနဲ့ပတ်သက်ရင်လည်းဒီကျွန်မတို့ဖော်ပြတိုးတက်အောင်လုပ်ဖို့လိုနေတာကဒါဒေတာအတွင်ရောဟောဒေတာအတွင်ရောဒေတာအแทမှာရှိတဲ့ဟိုစီးပွားရေးလုပ်ငန်းရှင်တွေရောအလုပ်သမားတွေရောအပြစ်ပရောက်နေတဲ့လူတွေရောကလည်းအရေးကြီးတယ်ဆိုတော့ဒီအပိုင်းကိုလည်းကျမတို့ကပို့ပြီးတော့ဟိုစီးပွားဖော်ပြတိုးတက်အောင်လုပ်နိုင်မယ်ဆိုလို့ရှိရင်ကျမတို့ဒီအခုဖြစ်နေတဲ့အခက်အခဲတွေကပို့ပြီးတောင်မြန်မြန်ဆန်ဆန်ကျော်လွှားနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးပါတယ
်ဗိတ်မဲဆန္ဒနဲ့အမှန်နဲ့လွှတ်တော်ကိုယ်စားလှယ်တို့ရည်ချူကိုကိုယ်စော်ဝင်းလိုင်တွေ့ဆုံမေးမြန်းထားတာပါရှင်VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOE ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်မှာတော့သတင်းလွှာတပုံနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်မှပေးစာများအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိုင်းမြန်မာနယ်စပ်ရွှေ့ပြောင်းခြေချတွေနဲ့ပတ်သက်တဲ့သတင်းလွှာတပုံကိုတင်ဆက်ပေးပါမယ်။ဝတ်သက်ယောဂါကြောင့်စိုးရိမ်ရတဲ့မြန်မာရွှေ့ပြောင်းကလေးငယ်6ဦးဆေးရုံတင်ထားရပြီး10ဦးကတော့သွေးစစ်ဆေးမှုတွေလုပ်ရတာကြောင့်ထိုင်းမြန်မာနယ်စပ်တက်ခရိုင်မေရာမတ်အရက်က New Road Learning Center ရွှေ့ပြောင်းကျောင်းကိုထိုင်းကျန်းမာရေးဌာနကပြီးခဲ့တဲ့အပတ်ကစလို့ယာယီပိတ်ခိုင်းခဲ့ပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တက်ခရိုင်မေရာမတ်အရက်က New Road Learning Center ရွှေ့ပြောင်းမြန်မာစတင်ကျောင်းကိုထိုင်းအနာပိုင်းတွေကယာယီပိတ်ခိုင်းထားပါတယ်။ကျောင်းကရွှေ့ပြောင်းမြန်မာကလေး10ဦးကျော်ဟာဝတ်သက်ယောဂပြင်ထန်တဲ့အတွက်သေးုံတင်ပြီးကုသရပြီးတဲ့နောက်ပိုင်းမှာတော့တခြားကလေးတွေကိုကူးဆက်မှစိုးရိမ်ရတာကြောင့်ကျောင်းကိုပိတ်ခဲ့တာပါမြန်မာရွှေ့ပြောင်းဆရာဆရာမများအစီအုံရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ကတော့အခုလိုပြောပြပါတယ
်တက်တလာပိုင်း10ရက်နေ့ကကလေးမိန်းကလေးပေါ့ကျောင်းသူလေးတယောက်14နှစ်ကျောင်းသူလေး6တန်းကျောင်းသူလေးတယောက်ကဝတ်သက်ဖြစ်တယ်တဲ့ဝတ်သက်ဖြစ်ပြီးတော့နောက်တစ်ပတ်လောက်နေသူသက်သာတယ်ဆိုပြီးတော့ကျောင်းကိုပြန်တက်တယ်ပြီးခဲ့တဲ့ဘက်ကပေါ့ပြန်တက်တော့ဝတ်သက်ကအရှင်းမပြောက်ဘူးမပြောက်ခင်းနဲ့เจ้ามาအတူနေတဲ့ဆက်တဲ့အတန်းတက်တဲ့ကလေးတွေကိုသူကကူးသွားတယ်။ကူးသွားပြီးတော့အခုစနေတနင်္ဂနွေတောက်ကြစနေတနင်္ဂနွေ3ရက်မှာမဲဆောက်စင်ယုံကြီးကို6ယောက်စင်ယုံတင်ထားတယ်။မနေ့ကလည်းဟိုကလေး10ယောက်ကသွားပြီးတော့သွေးတွေစီးတွေဖောက်ဆစ်တယ်ပေါ့နော်။ယာယီပထမတော့စင်ယုံကြီးကယာယီပိတ်ခိုင်းတဲ့တပတ်ပေါ့နော်။ဒါပေမဲ့ဒီနေ့ကျတော့သူတို့ပြန်လာတယ်စင်ယုံကြီးကလေးတွေကိုတနင်္လာနေ့မှာအချိန်ကြီးပြန်ခေါ်ပေးပါသူတို့ကာွယ်ဆေးတွေထိုးပေးတင်လို့လဲဆိုတော့ကိုမိဘတွေကိုသူတို့လိုက်ပြီးတော့အကြောင်းကြားပေးနေတယ်။ဆိုပြအမှန်တကယ်သူတို့ကြောင်းကကာကွယ်ဆေးစေယုံကြီးရောအန်မိုင်ကကာကွယ်ဆေးလက်ထိုးပေးထားပြီးသားခုတာသူတို့ဝတ်သက်ကဘလို့တဘောဘာဖြစ်လို့လဲတော့သိချာတော့မသိဘောနော်။သူကတော့အခုဒီတနေ့လာနေမှာသူတို့အဲ့သူတို့ပြောရတော့ဝတ်သက်ကာကွယ်ဆေးချက်ထိုးမယ်လို့ပြောတယ်
။ခမ်းမြန်မာနယ်စပ်မှာရွှေပြောင်းမြန်မာစာတင်ကျောင်းပေါင်း68ကျောင်းရှိပြီးကျောင်းခွဲတွေနဲ့ဆိုရင်ကျောင်းပေါင်း80ကျော်ရှိပါတယ်။ကျောင်းသားကျောင်းသူပေါင်း13,000နီးပါးစာတင်ကြားနေကြတာဖြစ်ပါတယ်။စာတင်ကြောင်းအတော်များများကမြန်မာရွှေ့ပြောင်းကလေးငယ်တွေကိုတော့တက်ခရိုင်အဆောက်ဆေးရုံကြီးနဲ့ကျောင်းတွေဖွင့်ထားရနယ်မြေတွေကကျေးရွာဆေးပေးကန်းတွေကကျန်းမာရေးဝန်ထမ်းတွေကကာကွယ်ဆေးတွေထိုးပေးနေရှိတာပါအခုအခါမှာတော့ဝတ်သက်ယောဂါနဲ့ကလေးတွေကူးဆက်တာတွေချားနာတာတွေပြင်းထန်လာတဲ့အတွက်ကျောင်းကိုယာယီပိတ်ခိုင်းခဲ့တာလည်းဖြစ်ပါတယ်ရှင
်မအေးမှသတင်းပေးပို့ထားတာပါအခုဆက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သုံးသပ်ချက်ကိုနှားဆင်ရပါမယ်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဘာရီမှတ်ချက်ပေးခဲ့ပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့မြန်မာသတင်းမီဒီယာလောကအခြေအနေကိုနားလည်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြပေးမှာပါမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင
်ပြီးခဲ့တဲ့နိုဝင်ဘာ24ရက်နေ့ကနေပြည်တော်နိုင်ငံတော်သမ္မတအိမ်တော်မှာသက်တမ်းအသစ်တစ်ခုတာဝန်ယူမဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တွေကတိသစ္စာပြုတဲ့အခမ်းအနားကျင်းပပါတယ်။ညပိုင်းမှာတော့သတင်းမီဒီယာကောင်စီဝင်တွေကိုဂုဏ်ပြုညစာစာပွဲကျင်းပပေးပြီးအဲ့ဒီပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်ပါတယ်။ Puema, Dong San Sujiga, no consents a gap yore a bin, Gongsi Winnie, she does the way wine is the Duabidole, Sakapio Subare. Edinya, Dong San Suji Biocare, no consents a car. Wine the Chuma, media Gongsi Winnie net, Biosure, the day media in that Patrebi, 2 year matche, Sara in that Patrebi, Wibanzia, Ninkonzia, Topo Gera, 2 year. Edinya, the day media in that Patrebi, Dong San Suji, Bari matche bigger the lay. Dong San Suji and Ninet.
ညီမတရင်မီဒီယာလောကအခြေအနေနားလည်ပါရဲ့လားဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါညစာစာပွဲမှာဒေါန်ဆန်းစုကြည်ကတရင်ဆိုတာအခုခေတ်မှာဆိုရှယ်မီဒီယာခေတ်ကျမတို့ခေတ်ကတရင်ဌာနတွေကပဲတရင်ရနေတာဒီလိုဆိုရှယ်မီဒီယာဆိုတာမရှိတဲ့အခါကျတော့တရင်ဌာနတွေကိုပဲအားကိုးရတယ်အခုကျတော့တရင်ဌာနတွေရဲ့ဩဇာနဲ့ဆိုရှယ်မီဒီယာတွေရဲ့ဩဇာတွေပြိုင်နေတယ်လို့ကျမဒီလိုပဲမြင်နေပြိုင်န
ဒီနေ့ကျွန်တော်တို့ရဲ့အကြောင်းချင်းယာရီမဟုတ်ကြပါဘူး။သတင်းဌာနဆိုတာအများပြည်သူသိအောင်သတင်းတွေကိုစုံစမ်းဖော်ထုတ်တီးဖြတ်ပြီးဖြန့်ဖြူးနေတဲ့လုပ်ငန်းဌာနပါ။သတင်းတွေကိုဖြန့်ဖြူးရမှာတော့ပုံနှိပ်ဆက်ကူရေဒီယိုရုပ်သံအင်တာနက်လိုင်းအင်တာနက်လိုင်းထဲမှာဝက်ဘ်ဆိုက်ဆိုရှယ်မီဒီယာအက်ပလီကေးရှင်းစသဖြင့် platform မျိုးစုံသုံးပြီးဖြန့်ဖြူးရမျိုးလုပ်ပါတယ်။ဆိုရှယ်မီဒီယာဆိုတာကတော့သတင်းစာသားရုပ်ပုံအသံဗီဒီယိုစတာတွေကိုဖြန့်ဖြူးရာလက်ခံရာအပြန်အလှန်ပြောဆိုရာ platform တွေကတခုပဲဖြစ်ပါတယ်။အဲ့ဒီဆိုရှယ်မီဒီယာပလက်ဖောင်းမှာလူပုဂ္ဂိုလ်တဦးချင်းဖြစ်စီအုပ်စုလိုက်ဖြစ်စီဌာနတစ်ခုအနေနဲ့ဖြစ်စီသတင်းတွေဖြန့်ဖြူးလက်ခံဖလှယ်နိုင်ကြပါတယ်။ နမူနာအပြည့်မြန်မာနိုင်ငံမှာရေပန်းအစားဆုံးဖေ့စ်ဘွတ်ဆိုရှယ်မီဒီယာတွေမှာလူပုဂ္ဂိုလ်တဦးချင်းစီနဲ့အုပ်စုလိုက်ပါဝင်အသုံးပြုနေကြတယ်လို့သတင်းဌာနပေါင်းစုံအစိုးရဌာနဆိုင်ရာတက်မတော်အသိအဖွဲ့အစရှိသဖြင့်အားလုံးပါဝင်အသုံးပြုနေကြတာဖြစ်ပါတယ်။ တကယ်လို့ဒေါ်ဆန်းစုကြည်အနေနဲ့နှိုင်းရှင်ခြင်းနဲ့ဆိုရင်အရင်ခေတ်ဟောင်းတုန်းကရှိခဲ့တဲ့ပုံနှိပ်ရေဒီယိုရုပ်သံမီဒီယာတွေနဲ့အင်တာနက်ပေါ်ကဆိုရှယ်မီဒီယာဘေးပလက်ဖောင်းကတာမလဲနှိုင်းရှင်ကြည့်တာမျိုးဆိုရင်တော့သဘာဝကျပါလိမ့်မယ်။ဒီလိုမဟုတ်ရင်လည်းသတင်းဌာနတွေနဲ့သတင်းဌာနမဟုတ်တဲ့လူတွေအစိုးရဌာနဆိုင်ရာတွေအဖွဲ့အစည်းတွေရဲ့သတင်းထုတ်လုပ်ဖြန့်ဖ
င်းနဲ့နိုင်ရှင်မှုလို့ဆိုနိုင်ပါတယ
်။နောက်တစ်ခုစကားဝဲမှာဒုံဆန်းစုကြည်ပြောတာကဆိုရှယ်မီဒီယာတွေကိုမယုံရသလို mainstream မီဒီယာတွေကိုလည်းမယုံရဘူးလို့ဆိုပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးသူကသိမကြသေးရင်တော့ဗီတင်ကနာမည်ကြီး Guardian သတင်းစာမှာကမ္ဘောဒီးယားမှာနှိပ်စက်ခံနေရတဲ့ကလေးနှစ်ယောက်ရဲ့သတင်းဓာတ်ပုံကိုရခိုင်ပြည်နယ်မှာမြန်မာအစိုးရတပ်တွေကညှဉ်းပန်းနေပုံအဖြစ်ဖော်ပြထားတာကိုဥပမာပေးပါတယ်။ဒီနေရာမှာဒေါက်ဆန်းစုကြည်အနေနဲ့ဆန်းစစ်ကြည့်ဖို့လိုတာက mainstream မီဒီယာတွေမှာဖော်ပြတဲ့သတင်းအများစုဟာအဲ့လိုမှားယွင်းမှုတွေကြီးပဲလား။ဒါမှမဟုတ်မကြမကြလား။ဒါမှမဟုတ်တခါတရံလားဆန်းစစ်ကြည့်ဖို့ပါ။အလားတူသတင်းဌာနကမဟုတ်တဲ့ social media တွေပေါ်ကဖော်ပြချက်ကရောအများစုဟာအမှားတွေလား။ပြေဆုံးလားယုံကြည်ရသလားတခါတရံမှပဲအမှားတွေပါနေသလားစသဖြင့်ဆန်းစစ်ကြည့်လိုက်တာနဲ့လွယ်လွယ်ကူကူအဖြေပေါ်သွားနိုင်ပါတယ
်နောက်တစ်ခုက right to information RTI ကိစ္စပါစကဝိုင်းတစ်ခုမှာဒေါက်ဆန်းစုကြည်ကသတင်းရင်းမြစ်ရှိတဲ့နေရာသတင်းဌာနတွေကိုတွားခွင့်ပေးတိုင်းလဲသတင်းကိုအမှန်တိုင်းရေးချင်မှရေးမှာပေါ့ဆိုပြီးမှတ်ချက်ပေးတယ်လို့ဆိုနိုင်ပါတယ်ဒီနေရာမှာလဲဒေါက်ဆန်းစုကြည်လွဲချော်နေတယ်လို့သုံးသပ်နိုင်ပါတယ်တကယ်တော့ right to information ဆိုတာဟာပြည်သူတွေရဲ့သိပိုင်ခွင့်ကိစ္စပါဒီမိုကရေစီနိုင်ငံတစ်ခုမှာပြည်သူတွေဟာအစိုးရစီကနေလျှို့ဝှက်ထားတာမဟုတ်တဲ့သတင်းအချက်လက်တွေသိပိုင်ခွင့်ရှိပါတယ်ဥပမာအခွန်ဘယ်လိုဆောင်ရမလဲနိုင်ငံကူးလက်မှတ်ဘယ်လိုလုပ်ရမလဲအစိုးရကဘတ်ဂျက်တွေကိုဘယ်လိုသုံးနိုင်အစိုးရကဘတ်ဂျက်တွေကိုဘယ်လိုသုံးနေသလဲ၊ဘယ်နေရာမှာဘယ်သူတွေကိုဘာလုပ်ငန်းတွေလုပ်ပိုင်ခွင့်ပေးထားလဲ၊စသဖြင့်အစိုးရစီကသတင်းအချက်လက်သိပိုင်ခွင့်ကိစ္စပါ။ပြည်သူတွေကသိချင်တယ်ဆိုရင်အဲ့ဒီလိုအချက်လက်မျိုးကိုအစိုးရဌာနဆိုင်ရာတွေဘက်ကထုတ်ပြန်ပေးရမယ်ဆိုတဲ့သဘောပါ။လက်ရှိမြန်မာနိုင်ငံမှာ right to information ဥပဒေမရှိသေးတာကြောင့်ဌာနဆိုင်ရာတွေဟာသတင်းအချက်လက်တွေကိုပေးချင်ပေးမယ်မပေးချင်လည်းမပေးဘဲနေနိုင်တဲ့သဘောဖြစ်နေပြီးအာဂတိလိုက်စားမှုအပါအဝင်ပြည်သူတွေအတွက်အခက်အခဲပေါင်းများစွာပေါ်ပေါက်နေတာဖြစ်ပါတယ်။ဒါဟာသတင်းမီဒီယာသမားတွေနဲ့တော့ဒိုက်ရိုက်သက်ဆိုင်တာမျိုးတော့မဟုတ်ပါဘူး။ဒေါက်ဆန်းစုကြည်ရဲ့အဲ့ဒီလိုမှတ်ချက်တွေကနေတဆင့်သူဟာသတင်းမီဒီယာသမားတွေရဲ့တာဝန်ကိုအသေးချာသဘောမပေါက်သတင်းမီဒီယာတွေကိုမယုံကြည်ဘူးဆိုတဲ့ကောက်ချက်မျိုးပေါ်ပေါက်လာတာ ဘာမှမဆန်ပါဘူးဒီလိုပြောလိုက်လို့မြန်မာသတင်းမီဒီယာလောကဟာ6ပြည့်ကင်းတန်းလဲစဉ်ဖြစ်နေတယ်လို့ဆိုလိုက်တာမဟုတ်ပါဘူးစစ်အာဏာရှင်တွေဖွဲ့စည်းပေးခဲ့တဲ့စာပေကင်ပေတိုင်းလို့ခေါ်တဲ့စင်စာဖွဲ့ကိုရုပ်သိမ်းလိုက်တဲ့2012နှစ်လည်းမှစတင်ရတဲ့မြန်မာမီဒီယာလုပ်ငန်းတက်တန်းဟာအလွန်ကိုတူတောင်းပါသေးတယ်။စနစ်တကျတင်ကြားခွင့်ရခဲ့တဲ့ပညာရေးပြည့်ဝတဲ့ဂျာနယ်လစ်တွေလည်းအလွန်မဲနေတယ်လို့သတင်းမီဒီယာလုပ်ငန်းတွေမှာလုပ်ကိုင်နေသူတွေဟာစိုးရွားလာတဲ့ပညာရေးစနစ်အောက်မှာကြီးပြင်းလာကြသူတွေဖြစ်နေရဲဆိုတာကိုလည်းမမေ့ဖို့လိုပါတယ်
။တစ်ဆက်တည်းသတင်းမီဒီယာလုပ်ငန်းတွေမှာလည်းအားနည်းချက်တွေအများကြီးပါ။အထူးသဖြင့်မီဒီယာလောကရဲ့ကိုဝေဖန်ရေးအလွန်အားနည်းနေတာမျိုးပါ။ဒေါက်ဆန်းစုကြည်လိုနိုင်ငံကိုဦးဆောင်သူတယောက်အနေနဲ့မြန်မာသတင်းမီဒီယာလောကအခြေအနေကိုအမှန်တိုင်းနားလည်သိမိမဲ့တကယ်ပြည်ပြည်ဝနားမလည်ဘူးဆိုရင်လည်းဘာမှထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူး။သူကသူ့နိုင်ငံရဲ့အလုပ်သူလုပ်နေသလိုမီဒီယာသမားတွေကလည်းကျင့်ဝတ်လိုက်နာမှု professional ပိသမှုတွေကနေတဆင့်ပြည်သူလူထုယုံကြည်မှုရအောင်ကြိုးစားဖို့ပဲလိုအပ်နေပါကြောင်းတင်ပြလိုက်ရပါတယ်။
သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ဝင်သုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်ရောချင်ချာမနင်္ဂမမီးယုံကြည်ရာဘာသာတာနာကိုလွတ်လပ်စွာယူဆကိုးကွယ်ခွင့်ရှိရဆိုတာကိုလက်ရှိဖွဲ့စည်းပုံခြေကဥပဒေအခန်း1ပုံမှန်34မှာပြသန်းပေးထားပါတယ်ချင်းကြအဖြစ်ငြိမ်ဝဲပြပြရေးပြည်သူ့ကိုကျင့်တရားနဲ့ပြည်သူ့ကျမ်းမာရေးဖွဲ့စည်းပုံပါပြဋ္ဌာန်းချက်တွေကိုမဆန့်ကျင်ရင်းဆိုပြီးတော့စကပိုက်တော်ခံထားပါရယ်လက်ရှိနိုင်ငံမှာဒီပြဋ္ဌာန်းချက်တွေနဲ့အညီဘာသာရေးလွတ်လပ်ခွင့်တကယ်ပဲရှိရလားဘာသာကိုယ်ခွင့်ယုံကြည်ခွင့်အညီမျှရစီရမယ်ဆိုတဲ့အာမခံချက်အတိုင်းပဲအုပ်ချုပ်မှုပိုင်းကရောဘာသာရေးလွတ်လပ်ခွင့်အပေါ်မှာအကာအကွယ်ပေးရလားစသဖြင့်လာမယ့်အင်္ဂါနေ့ဒဲလီလိုက်စီစဉ်မှာတုံ့တဆွေးနွေးသွားဖို့ရှိပါရယ်ပေါင်းစရီမိမန်လူရဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းဖုန်းနံပါတ်က12323822994ဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပေါင်းစရီမိမန်ကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီရီဒဲလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေပါတယ်။အင်္ဂါညဒဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရဲ့ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီ။မအေးတနာကျော်စီစဉ်တင်ဆက်ပေးထားပါရဲ့ရှင
်ဒီလိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြမပြည်မပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် Facebook စာမျက်နှာပေါ်ကတော်ရရှင်ရဲ့မှတ်ချက်တူလေးတွေကိုပြောပြပေးကြပါရနော်။စနေနေ့ကျန်းထုတ်လွှင့်မှုကို Facebook ပေါ်ကနေထိုက်ရိုက်နားဆင်ပြီးတော့ရေးလာတဲ့တော်ရရှင်တန်တန်ထီကတော့မင်္ဂလာညချမ်းလေးပါ view ပျော်ရွှင်မှုအပေါင်းနဲ့တရဖူဆောင်းနိုင်ပါစီလို့ပြောလာပါတယ် messenger ကနေရေးလာတဲ့တော်ရရှင်စိုးဝေအောင်ကတော့မင်္ဂလာပါ view ရေကျွန်တော်ကမနက်ပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုနေရာနဲ့နားထောင်ဖြစ်ပါတယ်တဲ့သူက radio လေးနဲ့ပဲနားထောင်နေသူပါလို့ရေးလာပါတယ်တော်ရရှင်နောက်တဦးကတော့သတင်းနားဆင်ခြင်းလို့ပါဘလို့နားထောင်ရမလဲဆိုတာပြောပြပေးပါအောင်လို့ facebook messenger မှာစာရေးလာပါတယ်ရှင်ဟုတ်ကဲ့ဒီလိုမျိုး Facebook Messenger အထိတုံးနေဆိုတော့ Facebook ရှိမယ်ထင်ပါရဲ့နော်ဒါကြောင့်မို့ Facebook ပေါ်မှာ view မြန်မာပိုင်းစာမျက်နှာမှာတင်ထားတဲ့သတင်းတွေကိုကြည့်လိုက်ပြီးတော့အဲ့မှာ radio ရောရုပ်မြင်သံကြားအစီအစဉ်တွေရော radio သတင်းတွေအတန်ဖိုင်တွေနောက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ချက်တွေ video ဖိုင်တွေကိုပါတင်ထားပေးတာတွေ့ရပါမယ်ဓာတ်ရိုက်အစီအစဉ်တွေကိုလည်းအဲ့စာမျက်နှာကနေပြီးတော့ကြည့်ရှုနားဆင်လို့ရပါတယ်ရှင်မနေ့ကပြီးခဲ့တဲ့စနေနေ့မှာ American ပြည်အောင်စုမှာအထူးဝန်ထဲစရာသတင်းတရားဖြစ်နေတဲ့ဒီအမေရိကန်ပြည်အောင်စုရဲ့42ရောင်မြောက်သမ္မတ George H.W. Bush စုံမသွားခဲ့တဲ့သတင်းပေါ်မှာတော်ရရှင်နေတုံ့ပြန်ရေးလာကြတာတချို့ကိုလည်းပြောပြပေးကြပါရနော်သမ္မတဟောင်း George H.W. Bush က Texas ပြည်နယ် Houston မြို့ကသူ့ရဲ့နေအိမ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်အမေရိကန်စံတော်ချိန်တောက်ကြညပိုင်းမှာကွယ်လွန်သွားခဲ့တာကြောင့်စနေနေ့မှာတော့ဒီသတင်းကို American တပြည်လုံးထိခြားသိလိုက်ပြီးဖြစ်ပါတယ် ကျမတို့စနေညချမ်းအစီအစဉ်မှာဒီသတင်းထုတ်လွှင့်တင်ဆက်ပေးခဲ့တော့ကိုထွန်းဆိုတဲ့တော်ရရှင် Facebook မှာလာရေးသွားတာကတော့တိုင်းပြည်ကိုဥဆောင်တဲ့သူတယောက်တည်ဆုံးပြီဆိုတိုင်းပြည်နဲ့နိုင်ငံသားတွေအတွက်ဘလို့ပဲချမ်းသာပြုမှုလှုပ်ဆောင်ခဲ့တာတွေကိုသူတို့တည်ဆုံးရင်ကောင်းကြီးပေးဆောင်ပြောဆိုကြတာပါပဲတဲ့ဒါမဲ့လေအဲ့လိုမျိုးပြည်သူကောင်းကျိုးအတွက်လှုပ်ဆောင်တဲ့သူအဲ့လိုကောင်းဆောင်ကောင်းမဟုတ်ဘူးဆိုရင်တော့အဲ့လိုလူရဲ့ဇာပနာအခမ်းအနားစီမံမထင်ပါဘူးဆိုပြီးရေးလာပါတယ်ရဲရဲဆိုတဲ့တော်ရရှင်ကလည်းသူတို့နိုင်ငံကကောင်းဆောင်တွေကနိုင်ငံပြည်သူအကျိုးကိုရှေ့တန်းတင်တော့တမိုင်းချောင်းကောင်းကြပါလေစစ်အာဏာရှင်နိုင်ငံကောင်းဆောင်တွေကတော့မတည်ခင်တွေကအနှံ့ထွက်နေတာဖြစ်လို့လူဖြစ်ရာကြုံမနဲ့ပါဘူးတန်နေရာလည်းမကောင်းလောကီလည်းမကောင်းတမိုင်းဆိုပဲကြံခဲ့ပါမယ်ဆိုပြီးရေးထားပါတယ်ရှင်ကျန်းစမှုတွေနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်ရဲ့စာတွေကိုဆက်ပြီးပြောပြသွားခြင်းပါတယ်ရှင်။ကိုကိုစောဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါဝိုင်းတော်သူဝိုင်းတော်သားများခင်ဗျာလို့အစာချီပြီးတော့ကျမတို့ VOE ကထုံးနှင်းတဲ့အတန်တွေတိုးနေပါတယ်ဆိုပြီးရေးလာပါတယ်
။ VOE ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါခင်ဗျာ။ကျွန်တော် VOE ကိုနားထောင်တာကြားပါပြီ။လွှင့်တဲ့အတန်တွေထဲမှာတအားတူးလွန်းတယ်ဗျာ။ဒေါ်လာလတ်တန်တင်တဲ့အင်္ဂလိပ်စာပို့ချချက်လောက်ပဲအတန်ကြီးလင်မှုရှိပါတယ်။နားထောင်ရတဲ့အတန်လည်းအတော်အဆင်ပြေပါတယ်။ကျန်တဲ့တင်ဆက်မှုတွေကတော့နောက်တော့အဆင်မပြေဘူးဗျအသားတအားတိုးပြီးတော့တီးလုံးတန်ကြတော့ကျဲနေပါလေအင်္ဂလိပ်စာပို့ချချက်ကတော့တော်လေးနားထောင်ရတာအဆင်ပြေပါလေကျွန်တော်ဖုံးဝဖြစ်တာလားလို့အချင်းချင်းစမ်းသပ်ကြည့်ပါလေဖုံးဝမဟုတ်ဘူးဗျ BBC RFB လွတ်နေတဲ့အတန်းနားထောင်ရတာအဆင်ပြေပါလေဒါနဲ့ဆိုကျွန်တော်အကြံပြုတာနှစ်ကြိမ်ရှိပါပြီကျေးဇူးပြုပြီးတော့အတန်ပိုင်းဆံရလေးနားထောင်ရတာအဆင်ပြေအောင်လုပ်ပေးသေးချင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ကိုကိုစောဆိုတဲ့တော်ရရှင်ကတော့ VOE ကတင်ဆက်တဲ့အတန်းနဲ့တော်တော်လေးပဲတိုးနေပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့စီမှာတစ်ခါတလေ Facebook ကနေနားထောင်တဲ့အတန်းနဲ့မကောင်းရင်တော့တိုးရပါတယ်ဒါပေမဲ့လည်းကျမတို့ Radio ကထုတ်လွှင့်မှုနောက်ပြီးတော့ဒီ Digital Line ကထုတ်လွှင့်မှုဂျိုးရုဆလောင်ကထုတ်လွှင့်မှုတွေကတော့အတန်းကအပြည့်အဝအမှန်ကန်ထုတ်လွှင့်နေတဲ့အတွက်ကြောင့်မလို့အတန်းမှန်တတ်ပါတယ်နော် Facebook ပေါ်ကနေပြီးတော့ဒီ Social Media အသုံးပြုတဲ့ထုတ်လွှင့်တာကတော့ဒီအတန်း Line တစ်ခါတလေကြားတတ်တာကိုကျမတို့သတိပြုမိပါတယ်အခုလိုပြောလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဒါကတလေ Line ကကြားတဲ့ကနေကြားနေတဲ့အတွက်ကြောင့်မလို့ကျမတို့ဘက်ကလည်းပြုပြင်ပေးလို့မရအောင်ဖြစ်နေပါတယ်ဒါပေမဲ့ကျမတို့အတက်နိုင်ဆုံးတော့ဒီအတန်းနေအဆင်ပြေအောင်လို့လှုပ်ဆောင်ပေးနေပါတယ်နော်ဆိုရတော့အချက်ကတော့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုတင်ချာလေးပြည့်ပြည့်စုံအောင်တင်ဆက်ပေးပါဆိုပြီးပြောလာပါတယ
် VOE ကိုမြင်နာထောင်ပါတယ်အစီအစဉ်ဒီကောမွန်ပါတယ်တိုင်းရဲ့လီလိုင်းအစီအစဉ်ကိုအချိန်တိုးတင်ပါတယ်ဘာကြောင့်လဲဆိုတော့ဆွေးနွေးချက်ကိုပြီးအောင်စုံအောင်နားထောင်ပေးပါ VOE ကကိုမတွေလိုအဲယာကွန်လေးနဲ့မဟုတ်ပါဘူးထမင်းနဲ့မှန်မှန်သူတွေပါစကားတစ်ခွန်းကြောင့်ကဘာအတိတ်တွေနိုင်ပါတယ်စကားစာမဖြတ်သင့်ပါဘူးအကိုမတို့ဘာဆက်ပြောမလဲသိချင်ပါပါဒီသဘောပါပဲကိုချင်းစာတရားဖြင့်ကုသိုလ်ပြုနိုင်ကြပါစေ
ဟုတ်ကဲ့ပါကိုကြီးဒီမှာလဲဟိုဒီကိုဦးလိုပဲတော်ရရှင်နေတော်တော်များများဒီကိစ္စနဲ့ပတ်သက်ပြီးတော့ဆော်ရကတက်ကြတိုင်းတန်းကြတာလဲရရှိပါတယ်เนาะကျမတို့ဒီဘက်ကနေအတန်ဖြဲရတယ်ဆိုတော့ကလည်းကျမတို့ကအချင်းကိုအတိအကျထုတ်လွှင့်ရတာဖြစ်တဲ့အတွက်ကြောင့်မို့ကျမတို့ကအတန်မဖြဲဘဲနဲ့ဒီလူတယောက်တည်းကိုပဲဒီအရှိကြီးပေးပြောနေတာမျိုးဆိုရင်တော့တခြားသူတွေလည်းပြောခွင့်မကြုံလိုက်ဖဲနဲ့နောက်ပြီးတော့အချင်းကလည်းကျမတို့ပြည့်သွားတဲ့အခါမှာသူတို့ရဲ့ဒီဂျိုးရုဆလောင်ကနေအတန်တွေကလိုင်းကအလိုလိုပြတ်တောက်သွားတာဖြစ်ပါတယ်တခြားအစီအစဉ်တွေလည်းကျမတို့အချင်းနဲ့ဟိုအစီအစဉ်ကြိုက်ထားလို့ထုတ်လွှင့်လို့မရပဲနဲ့အကုန်လုံးဒုက္ခရောက်ပြီးစကားတန်လန်ဆွေးနွေးဝဲတန်လန်နဲ့ဒီရေဒီယိုအစီအစဉ်ကိုလက်ဆတ်တက်လိုက်ရတဲ့အခြေအနေကိုရောက်မှာပါ။ဒါကြောင့်မလို့ကျမတို့ကလည်းဖြတ်ရတာပါနော်။ကျမတို့ဒီအတန်ထုတ်လွှင့်နေတဲ့အများကြီးရှိတယ်ဆိုရင်တော့လည်းဘယ်သူပဲပါပြောပြောပြီးဆုံးအောင်ပြောပလိစေဆိုပြီးတော့ထားလို့ရပါတယ်။ဒီမှာတိုက်ရိုက်လေလိုင်းလေလိုင်းပေါ်မှာဆွေးနွေးတာကအပြင်မှာအဲ့လိုကျင်းပတဲ့ဆွေးနွေးဝဲတွေနဲ့ကြွားချတဲ့အချက်ပဲဖြစ်ပါတယ်။ဒါကိုနားလည်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်နော်။ဒီတော်ရရှင်တို့ပဲတခြားဒီကိစ္စနဲ့ပတ်သက်ပြီးမကြည်လည်တဲ့တော်ရရှင်နဲ့ရှင်နဲ့ကျမအခုရှင်းပြတာလေးကိုနားလည်သဘောပေါက်လက်ခံလိုက်မယ်လို့ယူဆပါတယ်ရှင်။အားလုံးကိုအထူးကျေးဇူးတင်ပါတယ်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်တော်ရရှင်တစ်ယောက်ကတော့တကုံမျိုးတက်ကတော်ရရှင်ဦးလာထွန်းဖြစ်ပါတယ်။ဒီတော်ရရှင်ကကြောက်ဖြူစီးပွားရေးဆောင်တဲ့ဒေတာဖွံ့ဖြိုးရေးအလားအလာဆိုပြီးတော့ဥကြောဇန်သားရဲ့ဆွေးနွေးခန်းကိုနားဆင်ပြီးတော့သူကတုံ့ပြန်ရေးလာတာပါ။ဥကြောဇန်သားကဒီဆွေးနွေးခန်းမှာကြောက်ဖြူအထူးစီးပွားရေးဆောင်တိဆောက်ရေးပထမအဆင့်စတင်မှုအခြေအနေရှိလာတဲ့အချိန်မှာဒေတာနဲ့ပြည်သူလူထုရဲ့အနာဂတ်တိုးတက်ဖွံ့ဖြိုးရေးအခြေအနေဘယ်လိုရှိသလဲဆိုတာကိုကြောက်ဖြူမဲဆန္ဒနဲ့အမှတ်နှစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဆက်သွယ်ပြီးမေးမြန်းထားတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုနားဆင်ပြီးဥလာထွန်းကသူ့ရဲ့သဘောထားကိုအခုလိုရေးလာပါတယ်
။အင်မတန်ကောင်းတဲ့မေးမြန်းခန်းမှာကျွန်တော်တို့အတွက်အထူးပညာရစေတာပါ။ဘာကိုပြောရလဲဆိုတော့အင်မတန်ကြော်ကြားလာတဲ့ရခိုင်ပြည်နယ်ပြဿနာမှာအခြေခံအကြောင်းတရားကိုနားလည်လိုက်ရလို့ပါ။ဖွံ့ဖြိုးမှုနောက်ကျနေတယ်၊ဆင်းရဲလန်းနဲ့တယ်။ဒီကြားထဲမှာပဲ ဒီမျိုးစုပဋိပက္ခနဲ့တပ်ဖြတ်မှုတွေကြောက်ရွံ့မှုနဲ့ဒေါသတွေလွှမ်းမိုးနေတယ်ဆေးရနာရှင်စနစ်ကနည်းနည်းဆိုင်ဆိုင်ချက်ထွန်တိုးဝင်လာနေတယ်ဒီအချိန်မှာမသားအိမ်ဖဲလဲရိုက်နေတဲ့အနေအထားကိုကြုံနေရပြန်တယ်လေရခိုင်လူမျိုးတွေလည်းအကွယ်ကွယ်ပြားပြားဖြစ်နေရခိုင်ကိုယ်ပိုင်ပြဋ္ဌာန်းရေးပျောက်နေပြီးတော့ခေါင်းဆောင်တချို့လည်းထောင်ထဲရောက်နေတယ်ကျွန်တော်နားလေတာကတော့မိုးကို
ဒီလိုလူတွေအဲ့လိုမျိုးရိုက်ခတ်မှုလည်းရှိလဲဆိုတော့ဆွေးနွေးမေးမြန်းခံကိုနားဆင်ပြီးတော့တခုမျိုးတက်ကဥလာထွန်သူ့ရဲ့ရှူရောင်းကနေပြီးတော့သူ့ရဲ့အမြင်ကိုပြန်ပြီးတင်ပြပေးလာတာဖြစ်ပါတယ်ရှင်။ ဒီနေ့တော့ကပဲတင်ဆက်ပေးသွားရတဲ့ဒီဂျင်းတပုန်းရဲ့ဆက်ဆိုင်တဲ့အကြောင်းအရာနဲ့ပတ်သက်လို့တော်ရရှင်နေကိုပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုလည်းပြောပြပေးချင်ပါတယ်ရှင်။နိုဗာလာ29ရက်နေ့ကမြန်မာနိုင်ငံမှာသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဥက္ကံကကအခမ်းအနားတစ်ခုတွင်ဗုဒ္ဓဘာသာဆရာတော်ကြီးတွေကိုလျှောက်ထားချက်ထင်မှာအစိုးရဘာသာတရားလို့တုံ့နှုံပြောဆိုခဲ့တာရင်း Nangema. That's why I saw your darling she do in the name, Zagabioso in Yama. Zagalon don't know Nico, three tabu of Bioso demise, so they don't be in Jetty let Twella give I. D. Diana Petibio Dorashi, Jasmine Angel to Red Dorashi. Do your Facebook Kanganibio, Gilaragaro, Nata Mumishi, Dimima, Nitine Day, Madu Guayare, Bada Diarigo, Denu Chino Yamesa. The Bada Gobe, Daikani Lago, Lapa Gini, Lucanzami Vari. Singa Dale Dawae, Joga Dale Dawae, Say Say Naha, Jobi Vari. Dimima Nitine Nija to Menanyaha. Bada Madu Lumio Guenibzi. Dada Milo, Makan Yu Dwee Se Na Ajo Bema Malue Ba He. Di Dora Shin Jila Ba He. Na Tha Dora Shin Diya Karo, Facebook Pa Mawe Jila Ra Ba.
Nenga Dwee, Miten Ni Thang Yare Nenga Da Along Ye Bada Diya Rengo Kakwe Sang Shao Ba Ma, Amyo Bada Dada Na Go Sang Shao Chin Mi Ba Re. Nenga Da Rang Ye Ate Owing Si Zengo Kakwe Sang Shao Ya Ma Ga Asuya Diya Ye Da Wo Ma. Bada Diya Tku Re Go Kwa Cha Sang Shao Da Asuya Diya Ye Ma Lo Thay De Geisa Piti Ipin, Di Se Ubri Go Ba Cho Pao Ya Yao Ba Re.
ดูดซูตะพั่วโกท่องชะอะเยอยู่จินโลอุบเรติยะโกปะทันทาบาเรลุซอยิงโปโลโปโลรังมะลุไถเตเกษาหยะဖြစ်ပါတယ်နိုင်ငံသားတိုင်းရဲ့အသက်အိုးရင်စီစဉ်နေတီသူတို့ကိုယ်ကိုယ်ပါတာတာသနာကိုစောင့်ရှောက်မှုကအစိုးရတရရဲ့တာဝန်ဖြစ်ပါတယ်ဆိုပြီးတော့ဒီတော်ရရှင်သူရဲ့ထင်မြင်စကြကိုလှုပ်လှုပ်လဲလဲရေးလာပါတယ်ရှင် ကိုပြောလာတဲ့တော်ရရှင်နေလိုပဲဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်လို့တော်ရရှင်နေကိုပိုင်အမြင်တွေကိုလှုပ်လှုပ်လဲလဲထုတ်ဖော်ရေးခြင်းနေဆိုရင်တော့ကျမတို့စီကိုစာရေးပြီးတော့ဆက်သွင်းနိုင်ပါရဲ့နော် ဒီမှာပါရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မေတ္တာတိလက်ဆောင်ခံတာမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုတွေကိုစာရေးသားဖို့ဖိတ
burmese@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေတူတောင်းထားတဲ့မြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးချင်ပါတယ်။ရန်နိုင်ဆိုးဆိုတဲ့သောရရှင် Messenger မှာပေးပို့ပြီးတော့တောင်းလာတာဖြစ်ပါတယ်။အမတ်တရသတင်းလေးတောင်းချင်ပါတယ်။30မြို့တဲပြူကျေးရွာကကိုအေးမင်းအောင်တွေ့ရမဲတဲမြို့ပြားစီကျေးရွာကမောင်ရန်နိုင်ဆိုးကဖြောပြဆောင်ရဲ့လာရိတ်ဆိုတဲ့သတင်းလေးနဲ့မြစ်တာတေးလက်ဆောင်ပါချင်ပါတယ်အထူးကျေးဇူးတင်ပါတယ် VOA 102 1.0 သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်ဒီတော့ကိုရန်နိုင်ဆိုးကိုအေးမင်းအောင်တွေတောင်းဆိုပေးထားတဲ့လာရိတ်ဆိုတဲ့သတင်းလေးကိုအထူးထူးနားထောင်ကြည့်လိုက်ရအောင်ပါနော်ဖြောပြဆောင်တည်ဆူထားတာဖြစ်ပါတယ်ရှင် အားလုံးနှစ်ထိုက်ခံစားနိုင်ကြပါစေ
။ဇာနလုံးလာရဲ့ဆန္ဒမူတာကင်းတဲ့စကားပါလူတွေမင်းငေါ်ကြရင်လဲကိုချင်းနဲ့လို့ပြုံးနေမယ်Gastibu timabe Nindo tinalo ba Gabate machine li Bangkamatare chitwine Chintamaniya twine Yamsube chine me Chen ai na re pe chao da yin le me see the na re ni chen na ta chui ji ga ba ni de ma me see de nia gan ta ne de khu ga ma ne bu sei da ya re ki ni sao sa bo Lata jipyo pune, klili tiyaolo, ji aingerega, laikheda, dambu tabare.
Chupsi zong tiso thare, laye sure tachengo na singe jaya rava. Nima nangye ne nangye nakaka yeta pipu lare, viyo imi mawain tora shine ye wibhan chenpi zari. Shien puin zari ne, dita chen taong lare ku. တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOE ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအောင်ရှင်လန်းချမ်းမြေ့ကြပါစေရှင
်။
အေးတန်တန်ကျွရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်တနင်္လာမနေ့ခင်းထုတ်လွှင့်မယ့်အစီအစဉ်တွေမှာမြန်မာရေးဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နဲ့မြန်မာပြည်မှပေးစာများအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
သမုတ်ဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာတော့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးမပြေလည်မှုတွေနဲ့ပတ်သက်ပြီးသဘောတူညီချက်လေးတစ်ခုရရှိခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကနေအမေရိကန်ကိုအပြန်လန်း Air Force One လေးပေါ်မှာသမ္မတထရန့်ကကြေညာချက်ထုတ်ပါတယ်။ဒီဆွေးနွေးပွဲကအမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အလားအလာကောင်းနေတဲ့ကောင်းမွန်အလုပ်ဖြစ်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သမ္မတကပြောဆိုထားပါလေ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့လာမယ့်ဇန်နဝါရီဓမ္မမဟုတ်ဖြစ်ပွားရေးလလောက်မှာတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ G20 အစည်းအဝေးတက်ရောက်ပြီးအပြန်လမ်းမှာပဲတင်းတောက်တွေကိုလေယာဉ်ပေါ်မှာပြောကြတာဖြစ်ပါတယ်။တွေ့ဆုံမှုအတွက်နေရာ၃နေရာကိုစဉ်းစားထားတဲ့အကြောင်းဒါပေမဲ့ဘယ်နေရာတွေလဲဆိုတာကိုတော့သမ္မတကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။အသက်94နှစ်အရွယ်ပြီးခဲ့တဲ့တောက်ချန်နေကခွဲလွန်ခဲ့တဲ့အမေရိကန်သမ္မတဟောင်း George H.W. Bush ရဲ့ဇာပနအခမ်းအနားအစည်းအဝေးအသေးစိတ်ကိုမိသားစုကစီစဉ်ထားတာကိုကာကွယ်ဝန်ကြီးဌာနကမနေ့စနေနေ့မှာပြောပါတယ်။သမ္မတဟောင်း Bush ကိုလာမယ့်ဗုဒ္ဓနေ့မှာ Washington DC က National Cathedral ဘုရားကျောင်းမှာနိုင်ငံတော်ဇာပနအကျင့်ပမှာဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron ဟာပြင်သစ်ဝန်ကြီးချုပ်နဲ့ပြည်ထရေးဝန်ကြီးတို့နဲ့ဒီကနေ့တွေ့ဆုံပြီးအရေးပေါ်အစည်းအဝေးတရက်ကိုကျင်းပခဲ့ပါတယ်။ပြင်သစ်နိုင်ငံပါရီမြို့အပါအဝင်နိုင်ငံတော်မှာသတင်းသုံးပတ်ဆက်တိုက်ဆန္ဒပြနေကြတဲ့ဆန္ဒပြသူတွေကိုဘယ်လိုမျိုးအကောင်းဆုံးကင်တွယ်မလဲဆိုတာကိုဆွေးနွေးဖို့အခုလိုအရေးပေါ်အစည်းအဝေးကျင်းပတာဖြစ်ပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမတ်သိန်းကြီးထိုင်ပြောပြပေးခဲ့ရပါ။
Dinya season tolu ye muga masumum pipi, atamain saya engineer garo Mickey Dubinsky pipae, view American than yabe mima bada seasongo, nima sano jinya kuna igani senaiti, line do mida saku nasanga tongsan line na mida tia kuze rugani atan bigeava, view abi nasin jayatre jizu din shibayashin, todashimian shulan chami jabazi, jamamia tsen ama.
This program has come to you from the Voice of America, Washington.